တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုယာရုကဖေးရှားဖို့ဆုံးဖြတ်ကြောင်းအနာရပါတီကပြောဆိုလိုက်ပါတယ်။သမ္မတဇူမာဘက်ကတော့ဆုံးဖြတ်ချက်ကိုလိုက်နာဖို့အရေးလက္ခဏာမတွေ့ရသေးပါဘူး။ ENC ပါတီခေါင်းဆောင်တွေကသမ္မတဇူမာနဲ့တွေ့ဆုံပြီးဆုံးဖြတ်ချက်ကိုအတိအပြည့်ပြောဆိုပြီးတဲ့အကြောင်းလဲပါတီရဲ့အကြံဉာဏ်မှုကဒီကနေ့အင်တာနက်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ENC ပါတီရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တစ်ခုကိုအခြေခံပြီးဆုံးဖြတ်ခဲ့တာလို့လည်းသူကပြောပါတယ်။သမ္မတဇူမာဘက်ကတုံ့ပြန်ကြေညာချက်မရှိသေးသလိုပြန်ကြားရမယ်နောက်ဆုံးအချိန်သတ်မှတ်ချက်ကိုလည်းပေးမထားဘူးလို့ပါတီအကြီးအကဲမှုကပြောပါတယ်။ပါတီရဲ့သဘောထားစံတာကိုသဘောတူဖို့အတွက်တော့သမ္မတဇူမာအနေနဲ့အခြေခံဥပဒေအရလိုက်နာစရာတော့မလိုအပ်ပါဘူး။ဒါပေမဲ့လို့လဲသမရဇူမာအနေနဲ့ယာရုကဆင်းပေးဖို့ညှင်းမယ်ဆိုရင်တော့ဒီကိစ္စကလွတ်တော်ကိုရောက်မှာဖြစ်ပြီးအယုံအချင်းမရှိမဲခွဲမှုနဲ့ဖယ်ရှားခံရနိုင်တာဖြစ်ပါတယ်။ဒီလိုဖြစ်လာရင်တော့အနာရ ENC ပါတီရဲ့အခြေအကျကတောင်အာဖရိကသမ္မတဖြစ်လာနိုင်ပါတယ်။အနာရ ENP ရဲ့ခေါင်းဆောင်လေးမြို့တော်ပရီတိုရီယာမှာ73နိုင်ငံအစည်းအဝေးထိုင်နေကြဒီမှာပဲပါတီအခြေအကျနဲ့အတွင်းမှုတို့ကဒီကနေ့မနက်ပိုင်းမှာပဲသမ္မတနဲ့တွေ့ဆုံဆွေးနွေးတယ်လို့လည်းသတင်းဌာနတွေကဖော်ပြနေကြပါတယ်။သမ္မတယာရုကိုလအနှင်းငယ်ဆက်လက်ရယူဖို့သမ္မတဇူမာရဲ့ပန်ကြားချက်ကိုပါတီကောင်းဆောင်နဲ့အတွင်းမှုတို့ကလက်မခံမဲနှုတ်ထွက်စွာတင်ဖို့48နာရီအချိန်ပေးခဲ့တယ်ဆိုလဲသတင်းရှင်းပြတွေကပြောဆိုကြပါတယ်ရှင်။